ယူကရိန်းနိုင်ငံအရှေ့ပိုင်းကစလိုဗီယန်စ်မြို့မှာသူ့အဆိုအကြမ်းဖက်မှုဆန့်ကျင်တဲ့စစ်ဆေးရေးကိုလုံခြုံရေးတပ်တွေကစတင်လုပ်နေပြီလို့ယူကရိန်းပြည်ထောင်စုဝန်ကြီးကပြောပါတယ်။ရုရှားလိုလာတဲ့လက်နက်ကင်တွေကအဲ့ဒီမြို့ရဲကအစိုးရအစာအုပ်တွေကိုဝင်စီသိမ်းပိုက်ထားကြပါတယ်။ရှေ့ကိုတိုးသွားတဲ့တပ်ဖွဲ့ဝင်တွေကိုတနက်သမားတွေကပြစ်ခတ်ခဲ့ပြီးတော့နှစ်ဖက်လုံးမှာတေဆုံးဒဏ်ရာရမှုတွေရှိတယ်လို့ယူကရိန်းပြည်ထောင်စုဝန်ကြီးအာဆန်အိုင်ဗန်ခေါ့ဖ်ကသူ့ရဲ့ Facebook စာမျက်နှာမှာဒီကနေ့တနင်္ဂနွေနေ့မှာဖော်ပြပါတယ်။တနက်ပြစ်ခတ်မှုနဲ့တေဆုံးမှုကိစ္စကိုအခုချိန်မှာတော့တိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားလိုလာတဲ့စစ်သွေးကြွသူတွေရဲ့တိုက်ခိုက်မှုဟာရုရှားရဲ့သူများနိုင်ငံအပေါ်ရန်လိုတဲ့လှုပ်ရက်ဖြစ်တယ်လို့ယူကရိန်းကစနေနေ့ကပြောခဲ့ပါတယ်။လုံခြုံရေးတာဝန်ရှိသူတွေဘက်ကတံပြန်စစ်ဆင်ရေးအစီအစဉ်ကိုအကောင့်ထည့်ဖို့မယ်လို့လည်းယူကရိန်းအစိုးရကချိန်ချောက်ခဲ့ပါတယ်။ရုရှားလုံလက်နက်တွေကိုကင်ဆောင်ထားကြတဲ့လက်နက်ကင်တွေဟာစနေနေ့ကစလိုဗီယန်စ်မြို့အပြင်ရုရှားနယ်ဝယ်ဘွားတွေအများစုနေထိုင်ကြတဲ့ဒေါနက်စက်နဲ့ခရမာတော့စ်မြို့တွေမှာလည်းဒီရဲဌာနချုပ်တွေကိုဝင်ရောက်စီးနင်းသိမ်းပိုက်ခဲ့ပါတယ်။စနေနေ့ကအခုလိုအချိန်ကြိုက်ပြီးတော့ပုံစံတူတိုက်ခိုက်တာတွေဟာခရိုင်းမီးယားဒေသအပေါ်တိုက်ခိုက်ခဲ့မှုတွေနဲ့သွားပြီးတော့တူနေတဲ့အတွက်အင်မတန်စိုးရိမ်နေလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့ပြောကြားခဲ့ပါတယ်ရှင်။